နိုင်ငံတကာသဘောဝပတ်ဝန်းကျင်စောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုကနေမြန်မာပြည်နဲ့တရုတ်ပြည်ကြားမှာတရားမဝင်သိမ်းရောင်းဝယ်မှုတွေမကြာခင်ကပဲပြန်ပြီးတော့စနေပြီလို့ပြောဆိုလိုက်ပါတယ်။အင်္ဂလန်နိုင်ငံအခြေစိုက် Global Witness အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ကြေညာချက်အရလွန်ခဲ့တဲ့10ရက်လောက်ကမြန်မာပြည်မြောက်ပိုင်းကနေတရုတ်ပြည်ထဲကိုတစ်လုံးတွေတင်လာတဲ့ကားတွေဖြတ်တန်းခဲ့တယ်လို့ဆိုပါတယ်။2004ခုနှစ်တုန်းကတရုတ်ပြည်ယူနန်နယ်ထဲကိုတရားမဝင်တင်ပို့ခဲ့တဲ့မြန်မာပြည်ကတစ်တေဟာ1မီလီယံကုဗမီတာကျော်ရှိတယ်လို့သိရပြီးအမေရိကန်ဒေါ်လာတန်း250ကျော်အဲ့လိုမျိုးတရားမဝင်တစ်ကုန်ကူးမှုကြောင့်မြန်မာပြည်ဘက်ကဆုံးရှုံးခဲ့ရတယ်လို့လည်းဆိုပါတယ်